ရုတ်ပြည်မှာကြီးကလာတဲ့ကုန်တယ်စီးပွားရေးသမားတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဒီနေ့ထောင်ထဲရှိတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။ဟောင်ကောင်နဲ့နယ်ချင်းဆက်နေတဲ့တရုတ်ပြည်မှာကြီးပတ်ချန်းရှန်ကျန်းမြို့အနီးကရွှန်ရှူမြို့မှာဆန္ဒပြခဲ့ကြတာပါ။တရုတ်ကကုန်တယ်တွေဟောင်ကောင်ကပစ္စည်းတွေလာဝယ်ပြီးကြီးမကြီးမှာပြန်လည်ရောင်းချနေတာတွေရပ်တန့်ဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့တာပါ။ဆန္ဒပြပွဲတွေဖြစ်နေတဲ့ဒီမြို့ကဈေးဆိုင်တွေအများကြီးလည်းပိတ်ထားပါတယ်။အစောင်းမှာဆမပြပွဲဟာရင်းရင်းကြံကြံဖြစ်ခဲ့ပြီးလဲနောက်ပိုင်းရဲတွေဘက်ကဆမပြလူအုပ်ကိုမြို့ကောင်းရင်တွေသုံးပြီးဖြိုခွဲစေမှာတော့နှစ်ဖက်အပြန်အလှန်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ဟောက်ကောင်မှာအခုဆမပြပွဲမတိုင်ခင်တုန်းကလည်းဆမပြပွဲတွေတရင်ပတ်နဲ့ချီစက်တိုက်ဖြစ်နေခဲ့တာပါ။ကြားဆွေသားတွေဖြစ်တန်တရားရှိပြီးအလို့ရှိနေသူတွေကိုတရုတ်ပြည်မှကြီးကိုလွှဲပြောင်းပေးနိုင်တဲ့အငင်းပွားစရာဖြစ်ခဲ့တဲ့ဥပဒေကြမ်းဟောက်ကောင်လွှတ်တော်မှာတည်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒါကိုဆက်ကျင်တဲ့ဆမပြပွဲတွေတရင်ပတ်နဲ့ချီဖြစ်ခဲ့တာပါ။ဆီဆူဒေါ်သာထွက်နေကြတဲ့ပြည်သူတွေရဲ့ရပ်ပေါင်းများစွာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဟောင်ကောင်အကြီးအကဲကယ်ရီလမ်ကဒီဥပဒေချမ်းညှိကုံးချုပ်သွားခဲ့ပါပြီဆိုပြီးသတင်းစာခင်တို့ကပြောဆိုခဲ့ပါတယ်ရှင်။